ကျွန်တော်မိကျင်တာကတော့မြန်မာနိုင်ငံမှာမုံတိုင်းတွေမကြာခဏဖြစ်ပေါ်တတ်တယ်ဆိုတော့ဒီဖြစ်ပေါ်တဲ့ဟာကိုမလေးဥသားပညာရှင်တွေအနေနဲ့ဘယ်လောက်ထိအတိအကျကြွတင်ခံမှန်းလို့ရနိုင်ပါလဲဆရာမြန်မာနိုင်ငံမှာရှိတဲ့အခုနည်းပညာတွေကရောနိုင်ငံတကာအဆင့်မီတော်တော်လေးတိတိကျကျခံမှန်းလို့ရပြီလို့ဆိုနိုင်ပါလားဆရာ
ဆိုနိုင်ပါလေကမန်းတော့ရပါတယ်ဟုတ်ကဲ့နိုင်ငံတကာအခုညီလေးအများကြီးရနေတော့ကျူတင်ခံမှန်းတဲ့လုပ်ငန်းတွေကမြန်မာနိုင်ငံမှာကောင်းကောင်းလုပ်နိုင်ပါလေ
အဲ့ဒီကျူတင်ခံမှန်းချက်အတိုင်းအနာပိုင်းတွေတာဝန်ရှိသူတွေအနေနဲ့ရောအတိအကျပြည်သူတွေကိုကျူတင်ပြီးတော့သတိပေးထုတ်ပြန်နိုင်တာရောအချိန်မီထုတ်ပြန်နိုင်ပါလားဆရာ
ဟုတ်ပါတယ်အခုဝေဒါကအဲ့ဒီတွေဟိုဒီဘက်ကျွန်တော်တို့နိုင်ငံကြီးစနစ်ပြောင်းပြီးကြတဲ့ကမြန်မာနိုင်ငံအကူအညီအများကြီးရနေတယ်ကမ္ဘာမိုးကြိုသားပေါ်ကြောင့်လည်း end-to-end early warning system project ရဲ့ခုနမေးတဲ့မေးခွန်းပေါ့။နောက်ပြည်သူတွေကြီးကိုတရားရင်နဲ့မြန်မြန်ရောက်ဖို့ project ကလည်းအခုလုပ်နေတော့တိုးတက်မှုတွေရှိနေပြီ။နောက်ကျန်ဌာနမှာရှိခဲ့တဲ့ဘုက proposal တင်တဲ့ဟွန်ဒိုင်းပြ radar 3လုံး၊ကြောက်ဖြူမြင်းပြင်မှာဆိုရင် operate တော့စလုပ်ပြီ။ရန်ကုန်မှာလည်းစောင့်နေပါလေ။မန္တလေးမှာတခုစောင့်အောင်။ဒါတွေကအလုံးအားမွန်တိုင်းကမှရေးကြွယ်အများကြီးကြိုးတက်လာတဲ့အရာပါလေ။နောက်တာမင်းမြင့်ဒီမှာဟိုကောင်းတာလို့ပဲရှိ
ပါ။လာမင်းနစ်ဆိုတော့အခုကျွန်တော်နာဂစ်တုံးကတော့အတော်လေးသိကြီးပျက်စီးမှုတွေသိညာခဲ့တယ်ဆုံးရှုံးမှုတွေသိညာခဲ့ပါတယ်။နိုင်ငံတကာဝေဖန်မှုတွေလည်းအများကြီးကြုံခဲ့ရပါတယ်။အခုမကြာခင်ကဖြစ်သွားတဲ့ comment မွန်တိုင်းကြတော့အခုတော်တော်လေးကြိုတင်ပြင်ဆင်တဲ့အပိုင်းကြိုတင်သတိပေးတဲ့အပိုင်းအဲ့ဒီထက်အများကြီးတိုးတက်ခဲ့တယ်လို့ပြောနိုင်ပါလားဆရာ
။ပြောတဲ့တော်လေးရန်နုံကြီးပြောနေပါလား။
ဆိုတော့အဲ့လိုသတိပေးပြီးတော့မုံတိုင်းတန်ခံရမဲ့ပြည်သူတွေကိုကြိုတင်ပြီးတော့ရွှေ့ပြောင်းတာအဲ့ဒီဂျန်ကိုဆက်သာအောင်မီတီဂိတ်လုပ်ဖို့ကြိုးပမ်းတာတွေကဘယ်လောက်တိုးတက်မှုရှိခဲ့ပါလဲဆရာ
အဲ့ဒီကိုပင်မှာတော့အဲ့လောက်ကြီးလုပ်ကြမလို့ကြာမုံတိုင်းကစတဲ့နဲ့မြန်မာပြည်ကိုမဖျက်ဘူးဆိုတာရှိတယ်အဲ့ဒါပေမဲ့လို့မုံတိုင်းရဲ့ပရီပရီတို့မော်ရက်ပြည်တွေမှာတော့ရခိုင်နဲ့ချင်းနဲ့ဒါလေးကကြတော့မိုးတော့ရခဲ့တယ်လေလေးသိပ်ပြီးတော့ကျွန်တော်တို့ထိုက်လျော့ပဲတိုက်ပါတယ်ဗျအဲမုံတိုင်းကဘိုးကျဲနားမှာကိုလေကတနင်္ဂနွေ64မိုင်နဲ့တိုက်တော့ဒီအစွန်ပြားကြတဲ့ဒေသမှာကျွန်တော်တို့မြန်မာနိုင်ငံမှာတိုက်တာကျွန်တော်ထင်တာတော့အဲ50 60လည်းရှိပါတယ်အဲ့တော့ဒီရောရှိတော့တဲ့အနေအထားကြီးဒီကျွန်တော်တို့ကဘုံတိုင်းကိုသတိပေးချက်မထုတ်ဘူးကြာဘူးလို့တော့ဟု
တ်ရေကြီးမဲ့သတိပေးချက်ကမထုတ်ခဲ့ဘူးလားဆရာအခုတော့ပြဿနာတက်တာကရေကြီးတဲ့အတွက်ပို့ပြီးတော့ဖြစ်တယ်လို့ထင်ပါတယ်လေပြင်းအားထက်
ကျွန်တော်ပိုင်းကတော့ဇူလိုင်လ23ရက်နေ့ကတည်းကရေးကြည့်အောင်ပြောပြနေတာပဲဟဲ့နော်ဒါတာလည်းပြောတော့ပါပဲလာပြီးသားစနာပွဲကဟောဒါပေမဲ့ပြည်ပြည်မှာတော့ဘယ်လောက်တိုင်းတာကြီးဆောင်ရနိုင်ခဲ့လဲဆိုတော့ကွန်စင်းလေးလာမှာလည်းဖြစ်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့ကတော့ warning ပေးတဲ့ပိုင်းဆိုတော့ကျွန်တော်တို့ကတော့ warning ကတော့အချိန်မီထုတ်ပြန်ပေးခဲ့တာအခုကြည့်နေထုတ်နေတော့ပါပဲ
ဆိုတော့အဲ့အနာပိုင်းရဲ့အနေနဲ့ဒီအန်ဒီရကကျူတင်ကကွယ်ဖို့အတွက်အဲ့ဒီပြည်သူတွေကိုအန္တရာယ်ကြောက်နိုင်တဲ့နေရာကရွှေ့ပြောင်းပေးတဲ့ကိစ္စနဲ့ပတ်သက်လို့ခေါ်ဆရာအားရကျင်နာလောက်တဲ့အခြေအနေရှိပါလားခင်ဗျာ
။ငါကတည်းကတော့အများကြီးတို့ဖို့တို့ပါရကြပြားဒါတော့နော်။မှန်တယ်ပြောရရင်တော့ကျွန်တော်တို့ကြိုးစားအောင်ပါပါပဲဒါတွေကတော့အဲ့တော့ရာနှုန်းကြီးတော့ကျွန်တော်တို့အားရမှုတော့မရှိသေးပါဘူး
။နောက်တစ်ခုပြောချင်တာအခုကယ်ဆယ်ရေးအပိုင်းဖြစ်သွားပြီးတော့မှကယ်ဆယ်ရေးအပိုင်းကိုဆရာနဲ့ပါပြောချင်ပါလဲဆရာ။တော်တော်လေးတွတ်တက်လာတယ်လို့ဆိုနိုင်ပါလား။အရင်နာခဲ့ဆက်ပွင့်ဆိုင်
ဒီရေရတော့တုံနေကြတာပဲဗျာနည်းနည်းတော့ရောနေတာပေါ့နော်ပုံကြီးကရောအစိုးရရောပေါ့နော်အစိုးရလည်းသူတန်တိုင်းသူနိုင်တဲ့ဘိုင်းတော့ကိုလုပ်နေတာတွေ့ရတယ်ဒါပေမဲ့လို့ပို့ပြီးအားရတာတော့အဲဒီလူတွေကလုပ်တဲ့ bright ကြဘွက်တွေကတော့တနိုင်ငံလုံးတော့မိဘကိုလုပ်နေဒီတခုကောင်းတော့တာကဗျာဘာလို့လဲကိုရဲ့ချိတ်ဆက်ပြီးလုပ်တဲ့ဆနစ်လေးကနည်းနည်းကောင်းလာတယ်ဒီလူတွေရမှာ bright ကြဘွက်တွေရမှာဘာကြောင့်လဲဆိုတော့ဒီမီဒီယာတွေကလည်းတိုးတက်လာတယ်တော့ဒီပေမူကြီးအလည်းဒီ Facebook တို့ website တို့ကတော်တော်လေးတိုးတက်လာတော့နာဂစ်စေတော့အများကြီးပူကောင်းလာတယ်လို့ကျွန်တော်သုံးသပ်မိပါတယ
်။နောက်တစ်ခုဆရာ68မုံတိုင်းတော့ရခိုင်မှာကျွန်တော်တို့လည်းပဲငငယ်တော့ဒီမုံတိုင်းကြုံခဲ့ဖူးပါတယ်။အဲ့ဒီကတည်းကစပြီးတော့ဘာတစ်ခုနားထဲမှာစွဲနေလဲဆိုတော့နိုင်ငံတကာကပြေးလာတဲ့အကူအညီဆိုရင်အဲ့ဒီအကူအညီတွေကြောင့်ဘယ်ပုံကိုယ်တွေဖြင့်ချမ်းသာကြီးပွားသွားတယ်ဆိုတာအဲ့ဒီသတင်းပဲကြားလိုက်ရပြီးတော့ပြည်သူတွေလက်ထက်ကိုအကူအညီတွေအမှန်တကယ်မရောက်ရှိခဲ့တဲ့ကိစ္စဖြစ်ပါတယ်ဆရာဆိုအခုကိစ္စမှာရောနိုင်ငံတကာအပါအဝင်အလှူရှင်တွေလူတွေဟာလူအပ်နေတဲ့ဒုက္ခသည်တွေလူလူတွေလက်ထက်ကိုဘယ်လောက်ရောက်ပါလဲဆရာဒီကိစ္စကိုကျင်းနေလောက်တဲ့အတိုင်းများရှိပါလားခင်ဗျာ
ဆရာမေးခွန်းတော့ကောင်းပါလေဒါပေမဲ့ဆရာမေးတဲ့လူမားနေရယ်ကျွန်တော်လုံမဟုတ်ဘူးလားကျွန်တော်လည်းမသိဘူးဗျနောက်ကျွန်တော်တို့ကအားလေးဝန်နေနေလုပ်ပါ
ဆရာကျော်ရေးကြားတဲ့အတိုင်းပဲတော့ကျွန်တော်ကဆရာကျော်ကိုပဲမေးပြစေသူနာမိကုန်းကိုအခုမြန်မာနိုင်ငံမှာကယ်ဆယ်ရေးပစ္စည်းတွေနိုင်ငံတကာကလည်းပေးကြတယ်စေနာကြီးရဲ့အလှူရှင်တွေကလည်းအမြောက်အများအတော့ဝန်မြောက်ကြီးမှုစရာကောင်းောက်တဲ့ပမာဏအထိပေးကြတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်ဒီအလှူပစ္စည်းတွေဟာလူအနေနဲ့ဒုက္ခရောက်နေတဲ့ပြည်သူတွေထဲကိုအမှန်တကယ်ရောက်တယ်လို့ဆရာတို့သတင်းသမားတွေနဲ့သုံးသပ်ပါလားဆရာ
တော်တော်များများတော့အမှန်တကယ်ရောက်တယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုရင်ဟိုကူညီတဲ့သူတွေပေါ့ဒီအရတ်သူရတ်သားတွေကမိမိစီစဉ်တဲ့မိလူရမ်းတဲ့သူတွေစီကနေတော့လူရှင်နေစီရပစ္စည်းတွေကိုယူတယ်ယူပြီးလို့ရှိရင်အခုတိုင်းရိုက်ပဲသွားပြီးတော့လက်ထိလက်ရောက်သွားလှူနေကြတာကိုတွေ့ရတယ်အဲ့ဒီတော့လိုအပ်နေတဲ့သူတွေရဲ့လက်ချဲကိုတော့တော်တော်များများရောက်ပုံရပါတယ်ဟိုတော်တော်များများဒီအလူရှင်တွေကအစိုးရကတဆင်လို့အဲ့လိုဆန္ဒဆိုင်ရာတဆင်လို့သိမလူကြဘူးတိုင်းရိုက်သွားပြီးတော့လှူနေတာကိုတွေ့ရတယ်အဲ့နောက်တစ်ခုကတော့ကျွန်တော်ကိုယ်တိုင်ရဲ့အတွေ့အကြုံပေါ့အဲကျွန်တော်တို့ဒီစာပေတမားတွေလဲစုပြီးတော့မှဆန်နေနောက်တစ်ခါဒီငွေကြေးတွေဟိုစုဆောင်ပြီးတော့မှလှူကြတာပေါ့ကျွန်တော်တို့ကတော့ဘယ်လိုလှူတယ်လဲဆိုတော့ဟာခါမျိုးဟာခါမျိုးအချင်းတွေတော့ဆိုးတယ်ဆိုလို့ဟာခါကိုလှူဖို့ကြိုးစားတယ်ဟာခါကိုဆက်သွဲတဲ့အခါမှာတောင်ဇလတ်ဆိုတဲ့လူမှုကွန်ရီအသင်းကတဆင့်ပဲဆက်သွဲလို့ရတယ်အဲသူတို့ကတော့သူတို့အိတ်တွေပုံမှာဆိုတော့သူတို့ဆန်အိတ်တွေကိုအဲဒုတိယသမတကအတမရလီကိုဟာခါကိုဆန်နေဟယ်လီကော်ပတာနဲ့ပို့ပေးပါပြောလို့သူတို့ယုံကြည်ခြင်းနဲ့တမရလီကိုဆန်အိတ်300လို့ပြောတယ်အစွဲပေးထားတယ်120ကတော့ပယ်သွားပြီလို့ပြောတယ်ဒါပေမဲ့ဟာခါကိုလည်းဆန်နေကမရောက်ဒီကနေ့ဆန်နေကလည်းတရားဥမာပဲတောင်းတင်မုံသာကိုကားနဲ့ပို့မယ်ဟိုဘက်ကိုမော်တော်နဲ့ပို့မယ်စသည်စသည်ပေါ့လေသူလူရင်းတဲ့ပြောလို့ရှိရင်တော့ဒိုးအပ်နေတဲ့နေရာတွေကိုချက်ချင်းမရောက်ပဲနဲ့ဒီစီးရီကြားထဲမှာဘယ်ရောက်လို့ရောက်မှမသိဖြစ်နေတဲ့ပြဿနာမျိုးတွေလည်းရှိတော့ရှိနေပါတယ်
။ဟုတ်ကဲ့ကျွန်တော်အဓိကမိခင်နဲ့မိကုန်းဆက်မိခင်အေးဟရင်ဆိုလို့ကျွန်တော်တို့သတင်းသမားတွေလည်းတွေ့ရပါတယ်။ယဟရင်ကနေပြီးတော့ဆန်အိတ်တွေကိုရေးတဲ့ကိုပြစ်ချတဲ့ကိစ္စအဲ့ဒီကိစ္စလည်းလူတော်တော်များများဝေဖန်ကြတယ်ဆရာ။အဲ့ဒါကဘယ်လိုဖြစ်လဲဆရာ
။တပ်ဖက်ကအကြောင်းပြတာတော့သူတို့အခက်အခဲရှိလို့ဒီလိုဖြစ်သွားတယ်ဆိုပြီးတော့သတင်းထုတ်ပြန်တာတော့တွေ့ပါတယ်။အဲဒါပေမဲ့ဂယုတစိုက်စီရနာပါပါနဲ့လုပ်မယ်ဆိုလို့ရှိရင်တော့အဲ့တလောက်သူသူရွာရွာမဖြစ်နိုင်ဘူးလို့ထင်ပါတယ်။အဲဒါကစာနာမှုမှာပါတဲ့တယ်လို့ထင်ပါတယ်ဗျ
။ဆရာတော်ကပြောတာပြည်တွင်းကအလူရှင်တွေကကိုယ်တိုင်ကိုယ်ကျသွားရောက်လှူဒန်းကြတယ်ဆိုတာတွေကိုအဓိကပြောသွားပါတယ်။ပြည်ပကပြည်ပမှာရောက်နေတဲ့မြန်မာအလူရှင်တွေရဲ့အမြောက်များလှူတာတွေလည်းတွေ့ရပါတယ်။ငွေကြေးပမာဏအတော်များများပြားပြားအဲ့ဒါတွေကတော့ဘယ်လိုဖြစ်မထင်ပါလဲ။အဲ့ဒါတွေကတော့အဲ့ဒီလိုအပ်တဲ့လူတွေလည်းထဲကိုတကယ်ရောက်မယ်လို့ဆရာထင်ပါလား
။အဲ့ကျွန်တော်ကတော့စိတ်လည်းလမ်းမမီဘူးကပြပလူရှင်တွေကတော့ကျွန်တော်ထင်တယ်အစိုးရကတဆင့်ပဲလူကွင်းရမယ်ထင်တယ်ဒီကိစ္စဒီခက်ခဲတွေပြဿနာတွေဖြစ်နေတဲ့ရက်ကတော့ Facebook ပေါ်မှာဆရာဦးကျော်သန္တာလည်းပြပါတယ်လူကယ်ပြန်ဝင်ပြီးဌာနပြောင်းနေလို့ဆိုပြီးတော့မှဟားကြတာလေ
ဟုတ်ကဲ့
အဲ့ဒီတော့လူတွေကတော့နည်းနည်းအယုံကြည်နေနေတယ်ပေါ့
နောက်အရေးကြီးတဲ့ကိစ္စတစ်ခုကတော့ဒီမုံတိုင်းခက်တာကမြန်မာနိုင်ငံမှာရွေးကောက်ပွဲဆိုရင်မုံတိုင်းကလာလာတတ်သလားမသိပါဘူး2008တုန်းကလည်းပဲနာဂိကဝင်လာတော့အဲ့ဒီရလတ်ကိုနာဂိကိုအကြောင်းပြုပြီးတော့ပုံစံမျိုးစုံနဲ့မရင်းတပတ်လုပ်သွားတဲ့ဟာတွေလူတိုင်းပြောနေကြပါတယ်ဆိုအခုလည်းပဲရွေးကောက်ပွဲနှိလာပြီးဆိုတော့မုံတိုင်းကဖြစ်လာတယ်ဆိုတော့ဒီမုံတိုင်းရဲ့ဒီနိုင်ငံရေး impact ပေါ့လေဒီမုံတိုင်းကိုဘယ်လိုနိုင်ငံရေးမှာတဆုံးတရာမသမားရည်ဒီနဲ့အများထုတ်နိုင်တဲ့အခြေအနေရောရှိပါလားဆရာ
အဲကျွန်တော်တော့မမြင်ဘူးဗျခုလိုကိစ္စမျိုးပေါ်လာတဲ့အခါမှာတကယ်စိတ်စေတနာရှိတဲ့လူတွေပြည်သူလူထုကယုံကြည်တဲ့လူတွေကရှေ့ကိုအလိုလိုထွက်လာတာပဲပြည်သူလူထုကဟိုတိတ်ယုံကြည်မှုရှိတဲ့လူဟာကျွန်တော်ကတော့ကုညီမာမာကုညီဖို့လုပ်ပါတယ်ဆိုရင်တော့ဝိုင်းရှူကြမယ်မဖြစ်ဘူးအခုဆိုရင်ဟိုမြင်သာရာကတော့တကယ်ကိုလုပ်နေတဲ့လူတွေကရှေ့မှာပေါ်ပေါ်ထင်ထင်နဲ့လူတွေရဲ့လေးစားမှုယုံကြည်မှုကုညီရမှုကိုထောင်ရွက်နိုင်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးအမျက်ထုတ်ခြင်းတဲ့သူကဒီလုပ်ငန်းလည်းတော့အမျက်ထုတ်လို့မရဘူးလို့ထင်ပါတယ်။အဲနောက်တစ်ခုကတော့ဟိုရေးပေးတွေတင်နေတဲ့သူတွေကိုကျွန်တော်စာနာပါတယ်ဟိုမစာနာလို့ပြောတဲ့စကားမဟုတ်ပါဘူး။အဲတချို့ကကြတော့ဒီကိစ္စပေါ်လာတဲ့တောင်းဝန်မြန်မာနိုင်ငံအတွက်နည်းနည်းကံကောင်းတယ်လို့ပြောကြသေးတယ်။အဲကြောင့်လဲဆိုတော့ဒီကိစ္စသာပေါ်မလာဘူးဆိုလို့ရှိရင်မွတ်စလင်ဗုဒ္ဓဘာသာဒီဒီယုံတို့ဘာလို့ဒီချိန်လောက်ဆိုရင်ဖန်ပြီးခြင်းတဲ့သူတွေကမိစပြိုးနေလောက်ပြီထင်တယ်။ဒါပေါ်လာတဲ့အတွက်ကြောင့်မို့လို့သူတို့ဒီနောက်တွန့်သွားတယ်လို့တောင်မှပြောကြတယ
်ဗျ။ဟုတ်ကဲ့နောက်တစ်ခုကဒါရွေးကောက်ပွဲကတော့တော်တော်လေးလှမ်းသေးတယ်ဆိုတော့အဲဒီโจတင်မဲရောဘာရောနဲ့မသမာဘူးလုံမဲ့အရှင်လည်းမရှိနိုင်ဘူးပေါ့ဆရာ
။အဲဟုတ်ကဲ့ဟိုတိတ်ရှိနိုင်မယ်မထင်ပါဘူး။တခုပဲရှိပါတယ်ဒီရေကြီးရေချမ်းဖြစ်တဲ့ဒေသတွေကဟို မှတ်ပုံတင်ပေါ့လေသူပြင်းတော့မှတ်ပုံတင်လို့လို့အထောက်အထားတွေပျောက်ဆုံးတဲ့ပြဿနာတော့ရှိမယ်အဲ့ဒီအထောက်အထားပျောက်ဆုံးတာကိုလောက်ကတကယ်စေတနာပါပါနဲ့လုပ်ပေးရင်တော့ချက်ချင်းပွင့်ချင်းချက်ချင်းလုပ်ပေးရင်တော့ရပါတယ်